ထိုင်းမြန်မာနယ်စပ်တက်ခိုင်အုံဖံမြို့နယ်မဲချန်းကြီးရွာအတွင်းကိုမတ်လ21ရက်နေ့ကမြန်မာဘက်ကပြေးလာတဲ့စစ်သား82ယောက်ထပ်ထွက်ပြေးလာတယ်လို့ထိုင်းနယ်ကြားဆောင်တက်ကပြောပါတယ်။ဒီသတင်းကိုထိုင်းချီဆိုင် VOA သတင်းတောက်မယေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ခိုင်အုံဖံမြို့နယ်မဲချန်းကြီးရွာကိုမတ်လ21ရက်နေ့ကမြန်မာဘက်ကစစ်သား82ယောက်ထပ်ပြီးတော့ထွက်ပြေးလာတယ်ဆိုပြီးထိုင်းနယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ကြောင်းနယ်စပ်မှာစစ်ပေးရှောင်တွေကိုအကူအညီပေးနေသူတဦးကပြောပါတယ်
။ထိုင်းမြန်မာနယ်စပ်ဒီတက်ခန့်အုံဖံမြို့နယ်ဒီမဲချန်းကြေးရွာတဲ့ဦးပေါ့နော်။ဒီနေ့ပြေးလာတဲ့စစ်သားစုစုပေါင်းစကားသက82ယောက်ပြေးလာတယ်နယ်ကြားဆောင်တပ်ကနေပြီးတော့သတင်းထုတ်ပြန်တယ်ပေါ့နော်။ဒီဘက်နယ်စပ်တွေမှာစစ်ဖြစ်နေလေစစ်ဖြစ်တဲ့ခါကျတော့သူတို့တွေကဒီဘက်ကိုပြေးလာတယ်။ပြေးလာတဲ့ခါကျဒီဘက်ကနေကြတာသူတို့ဖမ်းလာတာပေါ့နော်။ပုံမှန်ကတော့ဒီထိုင်းဘက်ကဖမ်းမိရင်သူတို့ပမာစစ်တပ်ကိုသူတို့ပြန်လွှဲကြတယ်
။ပထမအတုပ်က26ယောက်နဲ့နောက်ထပ်ထွက်ပြေးလာသူအလုံးပေါင်းရင်82ယောက်ရှိတယ်ဆိုပြီးရချာမနုနေကြဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးထွက်ပြေးလာကြတဲ့မြန်မာစစ်သားတွေဟာမြန်မာဘက်ချမ်းကသူတို့တက်ဆွဲထားတဲ့စခန်းကုန်းတွေကို KNU တပ်တွေနဲ့ PDF တပ်တွေကတိုက်ခိုက်သိမ်းပိတ်လိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီနေရာကနေတင်းရှောင်လာကြတာလို့လည်းဆိုပါရယ်ဒီဘက်ထွက်ပြေးလာသူတွေကိုတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးကာထိန်းသိမ်းထားပြီးမြန်မာဘက်ချမ်းကိုအမြန်ဆုံးပြန်ပို့မယ်လို့လည်းသိရပါရယ်အခုဆိုရင်မြန်မာပြည်ကရင်ပြည်နယ်နဲ့ထိစပ်နေတဲ့ထိုင်းနယ်စပ်တွေကိုထိုင်းဘက်ကလုံခြုံရေးပုံမတင်းကျပ်ပြီးစောင့်ကြည့်နေတယ်လို့လည်းပြောပါရယ
်နယ်စပ်လုံခြုံရေးကတော့ခါတိုင်းနဲ့ပုံပြီးတော့တင်းကျပ်တယ်နေကားသောတက်တော်စရောအပြင်ကိုဒီထိုင်းအထူးတပ်ဖွဲ့တွေပါရှိတယ်သူတို့ဟိုကွန်မန်ဒိုအထူးတပ်ဖွဲ့တွေကကုကယ်ပြီးတော့ဟိုလာစောင့်လာရှိတယ်။နောက်တစ်ခုကဒီ brain carrier ဒီအမြောက်ဆက်တနက်ကိုင်းနဲ့လှည့်နေရှိတယ်။နောက်ကျွန်တော်တို့ဟိုတွားတာတွေ့ရတာဒီစားတွေက24နိုင်ကန်းဒီနေရာနေရာတွေကတော့ဟုတ်24နိုင်သူစောင့်လာနေရှိတယ်။ဒီစစ်ကောင်စီရဲ့စစ်သားတွေကဒီဘက်ဟိုဖတ်ပြေးလာတာရှိတယ်။သူတို့လည်းဒီလက်ကတိပါလာတဲ့ခါကျတော့ဒီနေကြားသောကအရင်ကတည်းကဆိုင်ပုံတော့တင်းကျပ်လာတာတွေ့ရတယ
်။အခုလိုထွက်ပြေးလာတာဟာဒုတိယအကြိမ်ဖြစ်ပြီးပြီးခဲ့တဲ့မတ်လ19ရက်နေ့ကလည်းအုံဖံမြို့နယ်တဲကပိုင်ကလန်ကြီးရွာတဲကိုမြန်မာစစ်သား48ဦးထွက်ပြေးလာခဲ့ပါသေးတယ်ရှင်။